အခုရပိုင်းတွင်မှာကွယ်လွန်သွားခဲ့တဲ့သတင်းစာဆရာကြီးဟန်တာဝရီဦးဝင်းတေဟာရဲစွမ်းတတ္တိအပြေဝါရှိပြီးအမှန်တရားကိုပြောရတဲ့သူသူယုံကြည်ချက်အတွက်ခိုင်မာပြတ်သားစွာယက်သည့်သူတဦးဖြစ်တယ်လို့မြမအရေးကျွမ်းကျင်သူထိတွေ့ဘူးသူပြပပုံကိုယ်တွေကချီးကျူးပြောကြားလိုက်ပါတယ်အမေရိကန်ပါမောက်ခဒေးဗစ်စတိုင်ဗတ်နဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးကိုယ်စားလှယ်သောမတ်စ်အိုဟေးကင်တာနာတို့ကိုဦးကျော်ဆန်တာကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုဂျော့ရှောင်းတက်ကဆိုမှာပညာအရှိန်အဝါကြီးမားတဲ့ပါမောက်ခဒေးဗစ်စတိုင်ဗတ်ဟာမြန်မာအရေးကျွမ်းကျင်တဲ့ပုဂ္ဂိုလ်လူလည်းဖြစ်ပါတယ်။ဆရာဝင်းတင်ရဲ့ဂုဏ်ပုဒ်တွေကိုသူကအခုလိုစတင်ချီးကျူးပါတယ်။
Winton was a very brave man. He was the most articulate man.
Winton ဟာတိတ်ကိုရဲရင်တဲ့လူတစ်ယောက်။အင်ဂျယ်လီအမှုဆောင်လေးထဲမှာကျွန်တော်သိတဲ့လောက်အပြတ်သားဆုံးလည်းဖြစ်ပါတယ်။တိတ်လည်းတော်တယ်။ဘဝကိုမြုပ်နှံလောက်ကန်ခဲ့တယ်လို့အများဆုံးပေးဆက်ခဲ့တဲ့သူလည်းဖြစ်ပါတယ်။ကျွန်တော်တို့ဟာသူ့အကြောင်းမကြာခဏတွေးမိပါတယ်
။ဆရာကြီးဦးဝင်းတင်ရဲ့လူချင်းဆုံမှုပါလားခင်ဗျာ
။ Oh yes. I didn't know him.
တွေ့ဘူးပါတယ်။အစကကျွန်တော်သူ့ကိုမသိပါဘူး။ကျွန်တော်မြန်မာပြည်ကိုရောက်နေတဲ့အချိန်တိုင်းလို့သူကထောင်ထဲမှာပဲရှိနေခဲ့တာပါ။ဆိုတော့သူ့ကိုတွေ့တဲ့အခါတိုင်းသူမှမသိရပါဘူး။ဒါပေမဲ့သူမှန်းတိပြီးတကယ်တွေ့လာရတော့သူဟာတိတ်ကိုပြတ်သားတဲ့လူဆိုတာသိရပါတယ်
။ဥဝင်တင်ထားရခဲ့တဲ့အမွေအနှစ် legacy ဟာဘာတွေဖြစ်မယ်လို့ပြောချင်ပါသလဲ
။ Well, I think the legacy is the strength of independence.
သူချမှတ်ပြတ်တာတော့ကတော့လွတ်လပ်မှုရဲ့ခွန်အား။ယုံကြည်မှုပေါ်ပြက်ပြက်သားသားယက်တီးပြီးတော့ဖော်ထုတ်ရခြင်း။ယုံကြည်ချက်ပေါ်တစ်သက်လုံးမြုပ်နှံသွားတာ။စိတ်တက်အည်သွေးကောင်းပြတ်တာတော့တာပါပဲ။အရာတိုင်းမှာသူနဲ့ထပ်တူထပ်မြသဘောတူညီဖို့မလိုပါဘူးအရေးကြီးတာကကိုချင်းဇယိုက်လက္ခဏာခွန်အားကြီးမှုဖြစ်ပါတယ်ဒီချက်ဟာလူအဖွဲ့အစည်းတိုင်းမှာခေတ်ဆက်ဆက်တိတ်ကိုရေးပါတဲ့ကိစ္စပါမြန်မာနိုင်ငံမှာဒီချက်ကိုဥဝင်းတင်ကပြသသွားခဲ့ပါတယ
်ဥဝင်းတင်ဟာဒေါအောင်ဆန်းစုကြည်နဲ့အဓိကသဘောကွဲတယ်လို့ကျွန်တော်ထင်တဲ့ကိစ္စကတော့အပေါ်ကချမှတ်ပြီးတဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုကိုဆရာဥဝင်းတင်ကလက်မခံလူချင်းပဲဖြစ်မယ်လို့ထင်ပါတယ်
Well, that's why I say you don't have to agree with him, but you have to admire him.
ဒါကြောင့်ပြောတာပေါ့။ तू နဲ့သဘောတူရမယ်လို့မဟုတ်ပါဘူး။ဒါပေမဲ့ तू ကိုအထင်ကြီးရတယ်၊လေးစားရပါတယ်။ဒါအရေးကြီးပါတယ်။သဘောတူဖို့ကအရေးမကြီးပါဘူး။ကျွန်တော်အမြင်မှာကို့အယူအဆကိုဉာဏ်ပညာသုံးပြီးတော့ပြောပြဆွေးနွေးနိုင်တယ်။ तू များကိုရှင်းလင်းပြနိုင်တယ်။ဒါတွေကအရေးကြီးပါတယ်။ဒါတွေအားလုံးကိုဥဝင်းတင်လုပ်ခဲ့ပါတယ်
။ဆက်လက်ပြီးကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထုကုစလေThomas Ohekindana ကလည်းဆရာဦးဝင်းတင်ကိုပုဂ္ဂိုလ်ထူးထူးဖြစ်တယ်လို့ချီးကျူးပါတယ
်။ At that time I was the Kimo West reporter visiting the prison and I met this incredible person.
ကျွန်တော်ထောင်ထဲမှာတွေ့ရတဲ့ပုဂ္ဂိုလ်ထူးထူးကတော့ထောင်ထဲ16နှစ်ကြာခံထားရတဲ့ဦးဝင်းတင်ဖြစ်ပါတယ်။ဒီပုဂ္ဂိုလ်ကဘလောက်ကြံ့ကြံ့ခံနိုင်လဲဆိုတာကျွန်တော်သိအားသိရပါတယ်။သူ့ရဲ့မူဝါဒအပေါ်ပြတ်သားတဲ့ရည်တည်မှုကလည်းခိုင်မြဲလာပါတယ်။ကျွန်တော်သူနဲ့တွေ့ပြီးသူလွတ်မြောက်လာလို့ကျွန်တော်အထူးဝမ်းမြောက်ခဲ့ရပါတယ်။လွတ်မြောက်လာပြီးတော့လည်းမြန်မာဒီမိုကရေစီရေးနဲ့လူခွင့်ရေးတို့အတွက်ဆက်လက်ဆောင်ရွက်ပါတယ်ဒီရေးတွေအတွက်ဦးဝင်းတင်ဟာခြေကုပ်စခန်းကြီးတစ်ခုမပြိုလဲနိုင်တဲ့ခံတပ်ကြီးတစ်ခုပါမြန်မာနိုင်ငံအတွက်အနာဂတ်အတွက်သိအရေးပါတဲ့ပုဂ္ဂိုလ်ပ
ါဆရာဦးဝင်းတင်ထားရခဲ့တဲ့အစဉ်လာအမွေအနှစ်ကိုလည်းပမခကင်တနာကအခုလိုသုံးသပ်ပြပါတယ
် Well, his legacy is basically not to get diverted and confused
တိုင်းပြည်အတွက်အရေးကြီးဆုံးဖြစ်တဲ့ဒီမိုကရေစီလမ်းကြောင်းကသွေဖီမသွားဖို့တူဝေမနေဘူးပဲဖြစ်ပါတယ်။သူဟာစစ်မှန်တဲ့ဒီမိုကရေစီနဲ့လွတ်လပ်စွာတွေးခေါ်ခွင့်ဆန္ဒထုတ်ဖော်ခွင့်စုဝေးခွင့်တို့အတွက်သူ့ဘဝမှာအနည်း20လောက်စည်းရေးပေးဆက်ခဲ့တဲ့သူလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးအတိုင်းဝိုင်းကရောစီးပွားရေးအတိုင်းဝိုင်းကပါဒီချက်ကိုမမေ့သင့်ပါဘူး။ဒါသူထားရတဲ့အမွေအနှစ်ပါ။သူ့ရဲ့ရည်တည်ချက်တွေအတိုင်းပုံမှန်စုစည်းဆောင်ရွက်ခြင်းအပြင်သူ့ကိုဂုဏ်ပြုသင့်ပါတယ်
။အလားတူစွာပဲနေစည်းမထားသတင်းတောက်များအဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူးဘင်ဂျမင်အစ္စမာအီးလ်ကလည်းတဲ့ရင်လူလခွင့်နဲ့ဒီမိုကရေစီရေးအတွက်ဥဝင်းတင်ဆင်နွှဲနေတဲ့တိုက်ပွဲဟာမြန်မာနိုင်ငံမှာဆက်လက်ရှင်သန်စေဆိုတဲ့ကောင်းစဉ်နဲ့ကြီးညာချက်ထုတ်ပြန်ထားပါရခင်ဗျာ